အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာဆန္ဒရှိမယ်ဆိုရင်သူ့အနေနဲ့ဆွေးနွေးပွဲပြုလုပ်ဖို့အသင့်ပါပဲလို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာပွဲနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ထရမ့်ရဲ့ဒုတိယအကြိမ်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲဟာအမေရိကန်နဲ့ရုရှားကြားဆက်ဆံရေးကိုရှုပ်ထွေးစေလိမ့်မယ်လို့တွက်ဆကြောင်းလည်းပြောပါတယ်။သမ္မတထရမ့်ကသူ့နဲ့ပူတင်တို့ဟာဒီလာတဲ့ဂျပန်မှာကျင်းပမယ့် G20 ထိပ်သီးညီလာခံမှာတွေ့ဆုံဖို့မျှော်လင့်ကြောင်းပြောခဲ့တာပါ။ဒါပေမဲ့ရုရှားအစိုးရဘက်ကတော့အခုလိုတွေ့ဆုံဆွေးနွေးဖို့ရသူတို့ကိုတရားဝင်ဖိတ်ကြားချက်အခုထိမရသေးဘူးလို့ဆိုပါတယ်။ဆီးရီးယားကနေယူကရိန်းရေးကိစ္စတွေအပြင်အမေရိကန်နိုင်ငံရေးမှာရုရှားတို့ဂျောင်းဝင်ဆွတ်ဖက်တယ်ဆိုရဲဆွဆွဲချက်တွေကြောင့်အမေရိကန်နဲ့ရုရှားတို့ကြားဆက်ဆံရေးဟာတင်းမာနေစေဖြစ်ပါတယ်။အမေရိကန်နိုင်ငံရေးမှာရုရှားဘက်ကဆွတ်ဖက်မှုမရှိပါဘူးလို့ရုရှားကညှင်းဆိုပါတယ်။ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတဖြည်းဖြည်းဆိုးတဲ့ဆိုးလာနေတယ်လို့ဒီလအစောပိုင်းတုန်းကပူတင်ကပြောခဲ့ပါတယ်။ကျတဲ့ပရင်းနေပြုလုပ်တဲ့သူ့ရဲ့ပြည်သူနဲ့နှစ်ဆင်အမေးဖြစ်အစီအစဉ်မှာအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ရှိမရှိမေးမြန်းချက်အတွက်သူကဆွေးနွေးပြောဆိုမှုကအမြဲပြုသဘောဆောင်တဲ့အတွက်ဆွေးနွေးရေးအမြဲတောင်းဆိုကြောင်းဖြေကြားခဲ့တယ်လို့အမေရိကန်ဘက်ကစိတ်ဝင်စားကြောင်းပြမယ်ဆိုရင်သူ့ဘက်ကဆွေးနွေးဖို့အသင့်မယ်လို့ပြောပါတယ်။